ိုင်းနိုင်ငံဘန်ကောက်မြို့မှာ26ချိန်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးမြန်စနစ်သစ်တစ်ခုကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်ဒီလိုစမ်းသပ်ပစ်လွတ်တာဟာမြောက်ကိုရီးယားဆန်ရကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချခဲ့ပါတယ်ဒါပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာသူပေးထားတဲ့ကတိကိုမချိုးဖောက်ဘူးလို့လည်းပြောပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ERF လို့ခေါ်တဲ့အာဆီယံဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာအောက်တိုဘာ2ရက်နေ့မှာမကျင်းပခဲ့ရပ်ပိုင်းအလို့မှာပဲမြောက်ကိုရီးယားနိုင်ငံကဒုံးပျက်စနစ်အသစ်စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပါတယ်။ ERF အစည်းအဝေးမှာ American တောင်ကိုရီးယားနဲ့တူဂျပန်တို့ကိုရီးယားကျွန်းဆွယ်တည်ငြိမ်ရေးဆွေးနွေးပွဲတွေလည်းလုပ်နေဖို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့ ERF လုံခြုံရေးဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့စစ်အင်အားကိုထည့်သွင်းစဉ်းစားအသိအမှတ်ပြုစေဖို့အခုလိုဒုံးပျက်စနစ်အသစ်ကိုစမ်းသပ်တာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားသတင်းဌာန KCN ကဒုံးပျက်စနစ်အသစ်စမ်းသပ်မှုအကြောင်းအခုလိုကြေညာခဲ့ပါတယ
်။중요한최고지용도자김정은동지께서신형대국용조종방
식을시행နေရာစုံကပြစ်လွတ်နိုင်တဲ့ပေရင်တက်ဒုံးပျက်စနစ်စမ်းသပ်ပြစ်လွတ်တာကိုခေါင်းဆောင်ကြီးကင်ကကြီးကြပ်ကုတ်ခဲ့တယ်လို့ပြောသလိုစစ်သွေးစာနေတဲ့တောင်ကိုရီးယားနိုင်ငံဟာလက်နက်တွေဝယ်ယူနေတာနဲ့ပူတွက်စီရေးလေ့ကျင့်တာတွေလုပ်နေတာတွေကိုရပ်ဆိုင်ဖို့အတွက်အခုလိုစမ်းသပ်တာလို့လည်းပြောပါရယ်စမ်းသပ်မှုအသေးစိတ်ကိုမကြေညာပဲတချို့မှတ်တမ်းတပ်ပုံတွေကတော့မှုံဝါးဝါးသာဖြစ်နေပါရယ်တောင်ကိုရီးယားနိုင်ငံဘက်ကတော့မြောက်ကိုရီးယားဟာအမြင့်ကီလိုမီတာ30အထိရောက်ပြီးကီလိုမီတာ250အကွာအထိရောက်ရှိခဲ့တဲ့တာတူဖြစ်ပဲတိန်ဒုံးကျင်နှစ်စင်းပြစ်လွတ်ခဲ့တယ်လို့ပြောလို့မြောက်ကိုရီးယားရဲ့ကြေညာချက်နဲ့ကွဲပြားနေပါရယ်အမေရိကန်အရာရှိတယောက်ကလည်းတောင်ကိုရီးယားရဲ့ပြောကြားချက်ကိုသဘောတူညီပြီးအခုစမ်းသပ်မှုမှာရုရှားလို့အစ္စကန္ဒာဒုံးကျည်ကိုမောမန်ထားတဲ့တာတူပြစ် KB-23 အမျိုးအစားဒုံးကျည်ပါဝင်ပွဲရှိတယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုအမျိုးသားလုံခြုံရေးကောင်စီအကြံပေးအရာရှိ John Bolton ကတော့ဒီလိုစမ်းသပ်ခဲ့လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာသူပေးထားတဲ့ကတိကိုချိုးဖောက်တာမဟုတ်ဘူးလို့လည်းပြောပါရယ
်။ Now the firing of these missiles don't violate thePledge that Kim Jong-un made to the president about
ဒီစမ်းသပ်ပစ်လွတ်မှုဟာတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်မှုမလုပ်ပါဘူးဆိုပြီး Kim Jong-un ကသမ္မတဒေါ်နယ်ထရန့်ကိုပေးထားတဲ့ကတိကိုဖောက်ဖျက်ရမရောက်ပါဘူးဒါပေမဲ့တကယ်တန်ရေးတမန်ရေးဘရော့အလုတ်စဖြစ်မလဲဆိုတာရယ်လုပ်ငန်းအဆင့်အစည်းအဝေးတွေဘရော့စမလဲဆိုတာရယ်ကိုမေးဖို့တော့လိုပါလိမ့်မယ်
တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့နျူကလ িয়ার လက်နက်စမ်းသပ်တာကိုတစ်ဖက်သက်ရပ်ဆိုင်းထားမယ်လို့မြောက်ကိုရီးယားကောင်ဆောင် Kim က2018ခုနှစ်တုန်းကကြေညာထားခဲ့တာပါတောင်ကိုရီးယားတို့အမေရိကန်ရဲ့စီးရဲလေ့ကျင့်မှုတွေလုပ်ရင်တော့တိုက်ချင်းပစ်ဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်ရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့လကတော့ချိန်ချောက်ထားခဲ့ပါတယ်။52ချိန်မြောက်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စမ်းသပ်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေပြန်စားဖို့ကိုသာတောင်းဆိုခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာ1ရက်နေ့ကပြုလုပ်ခဲ့တဲ့မြောက်ကိုရီးယားဆန်ရလုံခြုံရေးကောင်စီအစည်းအဝေးအပြီးမှာတော့လုံခြုံရေးကောင်စီကဒုံးကျည်စမ်းသပ်မှုကိုပြစ်တင်ရှုတ်ချကြောင်းကြေညာခဲ့ပါတယ
် So we're concerned by the launches of ballistic missiles by North Korea in the past few days. We reiterate our condemnation of such launches which are violations of UN Security Council
ကျမတို့အနေနဲ့မြောက်ကိုရီးယားရဲ့ပယ်ထိန်ဒုံးကျည်စမ်းသပ်မှုအတွက်စိုးရိမ်မကင်ဖြစ်မိပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့ဒီစမ်းသပ်မှုကိုပြစ်တင်ရှုံချကြောင်းလည်းထပ်မံပြောကြားလိုပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ကင်းစင်ရေးအပြည့်အသက်ဆောင်ရွက်ရမှာခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့ကင်ဂျုံအန်းနဲ့သမ္မတဒေါ်နယ်ထရန့်တို့ဂျွန်လာရုံးကသဘောတူညီထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆက်ဆက်ဆွေးနွေးပွဲတွေပြန်ဆဖို့ကျမတို့တိုက်တွန်းပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကတာအမတ်ကြီးကာရင်ပီယားစ်ပြောသွားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကင်ဂျုံအွန်းပေးထားတဲ့ကတိကဝတ်ကိုမချိုးဖောက်ဘူးလို့မြို့သားလုံခြုံရေးကြံပေးဂျွန်ဘိုလ်တန်ကပြောနေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလိုရှုတ်ချခဲ့တာပါ။တကယ်တော့ဒုံးကျည်ဒါမှမဟုတ်ဒုံးပျံစနစ်ဘယ်လိုနာမည်ပဲပေးပေးဒုံးပျံစနစ်တိတ်ကြီးမလာရင်တော့ပယ်ဒိန်တက်ဒုံးကျည်နဲ့ကွာခြားမှုတိတ်မရှိလာကြောင်းအမေရိကန်သိပ္ပံပညာရှင်များအဖွဲ့ Federation of American Scientistsသူတေတီအန်ကစ်ပန်ဒါကပြောပါရယ်။ခွာခြားချက်ကတော့စီရေးအရာဘလောက်ထိရောက်မလဲဆိုတာနဲ့ပောက်ကွဲရဘလောက်တင်ဆောင်နိုင်တယ်လဲဆိုတာသာဖြစ်ကြောင်းအန်ကစ်ပန်ဒါကပြောကြောင်းပါခင်ဗျာ။